သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါ
SBS Burmese on mobile, online and on radio.
Mobile, online and radio ပေါ်မှာသင်ဟာ SBS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်။သောရရှင်များ चित्त ေမင်္ဂလာဖျာဖျာနဲ့ပြည့်စုံတော်မူကြပါစားခင်ဗျာ။ဒီနေ့ August 28ရက်စနေနေ့မြန်မာပိုင်းစီစဉ်များကို SBS Radio မှာစတင်အသံလွှင့်နေပါတယ်ခင်ဗျာ။ဒီနေ့အစီအစဉ်များကိုကျွန်တော်ကြော်ထုတ်အောင်ခေါ်တယ်ရောအောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မည့်အစီအစဉ်များမှာတော့ဆင်နီမြို့မှာနေထိုင်တဲ့မတ်နော်ဖော်လေးကြီးကယခုလက်ရှိလော့ခ်ဒေါင်းမှာသူတို့မိသားစုဘလို့ရှင်သန်နေတယ်ဆိုတာကိုရှင်းပြထားတဲ့အကြောင်းကာဘူးလေစိတ်မှာသွေးဆွန်းနေတဲ့ဩစတြေးလျရဲ့ဗီဒီယိုလူမှုကွန်ရက်တွေပေါ်မှာလင်းမြန်စွာပြန့်နှံ့သွားတယ်ဆိုတဲ့သတင်းဆောင်မှာမြန်မာပြည်ကအလို့သတင်းထောက်ကိုသူရင်းကသူတို့ကြုံတွေ့နေရတာတွေကိုရှင်းပြထားတာနဲ့တန်ဝင်ခက်ကပေးပို့ထားတဲ့ရိတ်တိမ်နေနေရတဲ့မြမစီပွားရေးကတ်ဆိုတဲ့သတင်းဆောင်ပါတို့ဖြစ်ပြီးဒီနေ့ခေါင်းကြီးပိုင်းသတင်းတွေကတော့ညူဆော့ဝေးမှာကိုဗစ်ကူးစက်မှုအမြင့်ဆုံးကိုရောက်ရှိမြန်မာမှာကိုဗစ်ကူးစက်သူ2688ယောက်နဲ့သေဆုံးသူ118ယောက်ရှိကိုဗစ် -19 ရောဂါနောက်ဆက်တွဲခံစားမှုအသေးချာနားမလည်နိုင်သေးယခုချိန်ကစပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်ညူဆော့ဝေးကိုဗစ်ကူးစက်မှုအမြင့်ဆုံးကိုရောက်ရှိညူဆော့ဝေးသည်ကိုဗစ်ဖြစ်ပွားမှုအသစ်1035ခုကိုမှတ်တမ်းတင်ခဲ့ပြီးပြည်내အတွက်နေ့စဉ်မှတ်တမ်းအသစ်နှင့်24နာရီတွင်ဩစတြေးလျတနိုင်ငံလုံးမှာတင်ပူးသမျှမှတ်တမ်းတွေထဲမှာအကြီးဆုံးအရေးအတွက်ဖြစ်နေပါတယ်။နောက်ထပ်သေဆုံးမှုနှစ်ခုမှာအသက်80ကျော်အမျိုးသမီးတဦးနဲ့အသက်80ကျော်အမျိုးသားတဦးတို့ဖြစ်ပါတယ်။ချမ်းမာရေးဝန်ကြီး Brett Hazard ကညူဆော့ဝေးမှာမင်္ဂလာဆောင်နာကိုလာမယ့်အပတ်မှာဧည့်သည်5ယောက်တက်ခွင့်ပြုမယ်လို့ပြောဆိုထားပါတယ
် Obviously the circumstances in New South Wales are such that whilst we're seeing massive vaccination numbers we're also seeing substantial cases for a number of weeks now we've had no
ဒီသာထင်ရှားတဲ့ယူဆဝေးရှိအခြေအနေများသည့်ကျွန်ုပ်တို့ကာဝယ်ဆေးအမြောက်များထိုးရာကိုတွေ့နေစမှာပဲဒီသာထင်ရှားနေတဲ့ယခုရက်သပတ်များစွာအတွင်းသီးသီးသာသာဖြစ်ပွားနေသောကိစ္စကိုလည်းကျွန်တော်တို့တွေ့နေရပါတယ်အခုဆိုရင်ကျွန်တော်တို့လူတွေကိုလက်ထပ်ဖို့ခွင့်ပြုတဲ့နေရာမှာဘလောက်ဆမယ်ဆိုတဲ့ပမာဏမရှိပါဘူး။မျှတတဲ့သဘောနဲ့ကျွန်တော်တို့လက်ထပ်ခြင်းတဲ့လူတွေကိုခွင့်ပြုနိုင်ရမှာဖြစ်တော့လေဧည့်သည်အနေငယ်သာတက်ရောက်နိုင်ပြီးထို့ကြောင့်အမှန်တကယ်ဝန်ဆောင်မှုတွေလိုအပ်မဲ့သူများအပြင်နောက်ထပ်ဧည့်သည်5ဦးပါဝင်ခွင့်ရှိမှာပါ။မြန်မာကိုဗစ် -19 ရောဂါကူးစက်သူ2688ယောက်သေဆုံးသူ118ယောက်ထပ်တိုးကိုဗစ်တရရလိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံတဝန်းလုံးမှာပြီးခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 13,605 ခုကိုစစ်ဆေးခဲ့ရမှာရောဂါပိုးတွေ့သူ 2,688 ယောက်ရှိပြီးသေဆုံးသူ 118 ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနကယမန်နေ့ည7နာရီမှာသတင်းထုတ်ပြန်ပါတယ်ကျန်းမာရေးပညာရှင်တွေနဲ့ပရာဟိတကူညီပေးနေသူတွေကတော့အမှန်တကယ်ကူးစက်သိနှုန်းဟာတရားဝင်ထုတ်ပြန်တာထက်ပိုများနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ယောဂါကူးစက်မှုထိ ंछ ုပ်ရေးအတွက်ဆိုပြီးရုံတွေလုပ်ငန်းတွေကျောင်းတွေကိုလည်းဩဂတ်လကုန်ထိစစ်ကောင်စီကပိတ်ပင်ခဲ့ပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကာဝယ်ဆေးထိုးလုပ်ငန်းတွေတိုးမြင့်လှုပ်ဆောင်နေပြီးပိုးကူးစက်မှုရောကျလာတယ်လို့စစ်အုပ်ချုပ်ရေးကောင်စီကပြောနေပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်ခံရသူအရေအတွက်အောက်ဆီဂျင်မလုံလောက်မှုတွေကြုံတွေ့နေရတာဟာအရင်အစိုးရလက်ထက်ကြိုတင်ပြင်ဆင်မှုအားနည်းချက်တွေကြောင့်ဖြစ်မယ်လို့လဲစစ်ကောင်စီဘက်ကအပြစ်ဖို့ပြောဆိုနေပါတယ်။တချိန်တည်းမှာနိုင်ငံရေးရလူစုလူဝေးနဲ့စန့်ကျင်ဆန္ဒပြပွဲတွေကြောင့်ယောဂကူးစက်မှုတွေ တိုးလာခဲ့တယ်လို့လည်းစစ်ကောင်စီကပြောဆိုပါတယ်။ COVID-19 ရောဂါနောက်ဆက်တွဲခံစားမှုအသေးချာနားမလည်နိုင်သေးဟုဆို COVID virus ပိုးကူးစက်ခံရပြီးပြန်လည်သက်သာပျောက်ကင်းသွားသူတူမှာယောဂါလက္ခဏာတွေဆက်တွေ့နေရတဲ့အပေါ်ဆေးပညာအသိုင်းအဝိုင်းကအနည်းချင်းလောက်ပဲနားလည်ထားတာကိုနောက်ဆုံးထုတ်ပြန်တဲ့ထိပ်တန်းဆေးပညာဂျာနယ်တစ်ခုမှဖော်ပြထားပါတယ်။ဒီဖြစ်ရဟာဆေးပညာအတွက်ခေတ်ပေါ်စိန်ခေါ်ချက်တစ်ခုဖြစ်ပြီးသင့်တော်မှန်ကန်စွာကင်တွယ်နိုင်ဖို့အရင်လေ့လာဖို့လိုသေးတယ်လို့လည်းဒီ Lancet ဆေးပညာဂျာနယ်မှာဖော်ပြထားပါတယ်။ဒီယောဂလက္ခဏာတွေကိုကာလရှည် COVID ယောဂLong COVID ဆိုပြီးလူသိများလာသလိုယောဂလက္ခဏာပျောက်သွားဖို့တစ်နှစ်လောက်ကြာနိုင်တယ်လို့လည်း The Lancet ဆေးပညာ Journal မှာဖော်ပြထားပါတယ်။နောက်ဆက်တွဲခန်းစားရတဲ့ယောဂလက္ခဏာတွေထဲမှာမောပန်းနွမ်းနေတာအသက်ရှူရခက်တာမေးလွယ်တာနဲ့စိတ်တက်ကြတာတွေလည်းပါဝင်ပါတယ်။ဖေဟီထိဆန်းတဲ့ဒီလိုနောက်ဆက်တွဲဒီယောဂလက္ခဏာရဲ့အဖြေရှာတဲ့နေရာမှာသိပ္ပံပညာအရာရောဆေးပညာအရာပါအပြေးဝအာယုံဆိုင်ပြီးအင်တိုင်းအားတိုင်းလုတ်ကင်ဖို့လူတွေလို့လဲဆိုထားပါတယ်ဒီအချိန်မှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းကာကွယ်ဆေးအလုံးလောက်မထိုးနိုင်ရင်ကြုံလာရမယ့်အကျိုးဆက်တွေအကြောင်းဒီသတင်းပတ်အစောပိုင်းမှာပဲထပ်ပြီးသတိပေးခဲ့ပါတယ်ကမ္ဘာ့တချို့နိုင်ငံတွေမှာပိုးကူးစက်မှုကျဆင်းလာပေမဲ့ပိုးကူးစက်မှုမြင့်တက်နေတဲ့နိုင်ငံတွေလည်းရှိနေသေးပါဒီလို virus ပိုးတွေဆက်ပြီးကူးစက်နေသမျှဘယ်နေရာမှအန္တရာယ်မကင်းဘူးလို့လည်း WHO အကြီးအကဲကသတိပေးသွားပါတယ်ညူဆာဝေးမှာ coronavirus ကာကွယ်ဆေးထိုးမှုမြင့်တက်လာညူဆာဝေးတွင် coronavirus ကာကွယ်ဆေးအရေးအတွက်နေ့ကစံချိန်တင်ခဲ့ပြီးစုစုပေါင်းထိုးသူ 35,665 ရောက်ရှိခဲ့ပါတယ်ကျမအဝင်ကြီးဘရက်ဟက်ဆက်သည်ရှေ့သို့တက်လာပြီးကာဝယ်ဆေးထိုးကြတဲ့ပြည်သူလူထုကိုဂျေဇုတင်ပြီးကျွန်ုပ်တို့ရဲ့လက်ရှိအခြေအနေမှအရေးကြီးသောလမ်းကြောင်းတစ်ခုဟုပြောဆိုပါတယ
် SBS
This is SBS Radio
ဝီလဲနုမာရော Australian Dollar ကိုမြန်မာကျပ်ငွေ1203ကျပ်ရရှိပါတယ် American Dollar ကိုမြန်မာကျပ်ငွေ1645ကျပ်ရရှိပြီး Australian Dollar ဟာ American 93 နဲ့ညီမျှပါတယ်။မနေ့ပြန် Australia တိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 19 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်မိုးတိမ်သားများရှိမှဖြစ်ပါတယ်။ Melbourne မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသားမှဖြစ်ပါတယ်။Brisbane မြို့မှာအပူချိန် 26 degree centigrade ရှိမှဖြစ်ပြီးနေသားမှဖြစ်ပါတယ်။ Perth မြို့မှာအပူချိန် 19 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Adelaide မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါတယ်။ Hobart မြို့မှာအပူချိန် 13 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများရှိမှဖြစ်ပါတယ်။ Canberra မြို့မှာအပူချိန် 15 degree centigrade ရှိမှဖြစ်ပြီးများသောအဖြစ်မိုးတိမ်သားများရှိမှဖြစ်ပါれ။ဒါဝင်မြို့မှာအပူချိန်34 degree centigrade ရှိမှဖြစ်ပြီးနေသားမှဖြစ်ပါれ ။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။ဒါမျိုးသတင်းဆောင်မာရီကိုဟူနားဆင်လို့ပါလား? Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ